တောင်ကျောက်ပင်လယ်ပြင်ကြီးပိုင်းနဲ့အနည်းပွားမှုတွေနဲ့ပတ်သက်လို့တာမန်ရင်းနည်းနဲ့ဆွေးနွေးဖြေရှားကြဖို့တရုတ်နဲ့အာရှပစိဖိတ်အင်းကြီးနိုင်ငံတွေကိုအမေရိကန်ပြည်တော်စုကတိုက်တွန်းနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချုပ်ဂယ်ရီကပြောပါတယ်။တရုတ်နိုင်ငံဘေးစင်းမြို့မှာကျင်းပတဲ့ရှစ်ကျင်းမြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးန က်ကျိုးတွေပေါ်မှာတရုတ်ကစီးရဲအရာအင်အားတိုးချဲ့တည်ဆောက်နေရတွင်နဲ့ပတ်သက်လို့ဒေသအတွင်းစိုးရိမ်မှုတွေတိုးလာနေကြကိုညွှန်ပြပြီးတော့ဝန်ကြီးကယ်ရီကအဲ့ဒါလိုပြောခဲ့တာပါ။ရေနံနဲ့သဘာဝတံခွေတွေအများပြားရှိတယ်လို့ယူဆထားကြတဲ့တောက်တရုတ်ပင်လယ်ပြင်ဒေသကိုဖျက်သားကုန်သွယ်သွားလာမှုတွေကလည်း20ဒေါ်လာဘီလီယံ5000ရှိပါတယ်။ဒီဒေသကဝင်ရင်မှာအမေရိကန်ထောက်လန်းရေးလေယာဉ်တွေပြန်တန်းနေတဲ့အပေါ်တရုတ်ဆွေရကအပြတ်ထွက်ပြီးတချို့နေရာတွေမှာလေကြောင်းကာကွယ်ရေးစုံတပ်မတ်ဖို့စဉ်းစားထားတဲ့အကြောင်းလည်းအများကြီးပြောဆိုထားတာပါဒီလိုတပ်မတ်လိုက်ပြီးရင်တော့အဲ့ဒီလေကြောင်းစုံအတွင်းပြန်တန်းတဲ့လေယာဉ်တွေအနေနဲ့တရုတ်ဆွေရထံမှခွင့်ပြုချက်ရယူရမှာပါဝူဂျီကယ်ရီကတော့အဲ့ဒီလိုလှုပ်ဆောင်မှုဟာရန်လိုတဲ့အပြုတ်မှုဖြစ်ပြီးမတည်ငြိမ်မှုတွေဖြစ်အောင်လှုပ်ဆောင်ရကြလိမ့်မယ်လို့တနည်းကလေးတွေကမွန်ဂိုလီးယားနိုင်ငံမှာခီးတထောင်နာချိန်ပြောဆိုသွားခဲ့ပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့ဒီနှစ်ဖက်အကြားကွဲပြားမှုတွေကိုလက်တွေ့ကြတဲ့အပြုသဘောဆောင်လှုပ်ဆောင်မှုတွေနဲ့ညှိနှိုင်းသွားနိုင်ဖို့အရေးကြီးတဲ့အကြောင်းဒီကနေ့တနင်္ဂနွေဆွေးနွေးပွဲအဖွဲ့မှာပြောသွားခဲ့ပါတယ်ရှင်